TIO နဲ့အစိုးရကြားဆွေးနွေးမှုတွေလုပ်ခဲ့တဲ့ဇွန်လ30ရက်နေ့နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့အစိုးရဘက်ကပြန်ကြားချက်စာတစ်စောင်ဒီကနေ့ရောက်ရှိလာပါတယ်။ဒီစာနဲ့ပတ်သက်ပြီး KIO အဖွဲ့ကပြောဆိုတာကတော့မိမိတို့တောင်းဆိုထားတာတွေတစ်ချက်မှအဖြေပေးတာမရှိသလိုငြင်းငြမ်းရေးဆောင်ရွက်မယ်ဆိုရင်အချိန်ယူရမယ်လို့ရေးသားထားတာတွေ့ရတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကဆွေးနွေးပွဲမှာ KIO ဘက်ကဥဆောင်ဆွေးနွေးခဲ့သူဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်မှူးချုပ်ဂွမ်မော်ကတော့လက်ရှိအခြေအနေအရငြင်းငြမ်းရေးဆိုတဲ့စကားထက်ပထမဆုံးယာယီအပြစ်ခတ်ရစဲရေးကိစ္စတော့မပြည့်ပြတ်သေးဘူးလို့ RFA ကိုပြောပါတယ်
။ဟိုအပြစ်ရကြမလားဟိုမရဘူးလားဆိုတဲ့အဓိကတော့အဲ့ဒီကိစ္စပါ။တကယ်လို့တစ်အပြစ်ရမယ်ဆိုလို့ရှိရင်ခိုင်ခိုင်မာမာဟိုနှစ်ဖက်ပေါ့နော်ဆွေးရဘက်ကတော့ကျွန်တော်ဘက်ကတော့ဒီဝင်လက်မှတ်တွေချိုးမယ်ချိုးပြီးတော့အရာကြီးအပြစ်ခတ်ရဆိုင်ရင်လုပ်မယ်အပြစ်ခတ်ရဆိုင်ကြီးတဲ့နောက်မှာဟိုနိုင်ငံကြီးအရာကျေဆုံးဆွေးနွေးအဖြေရှာဖို့ဆိုတဲ့ရည်ရွယ်ချက်ပါအဲ့တော့ဒီကိစ္စကိုကျွန်တော်တို့ဆွေးနွေးတယ်အဲ့တော့တန်ချောင်းချမယ်လို့ပြောတယ်ဒါကြောင့်အခုတည်းကကျွန်တော်တို့စောင့်နေတုန်းပါလေ
အခုချိန်မှာအစိုးရဘက်ကရေရာတဲ့အဖြေမပေးသေးဘူးလို့ပြောပြတာပါဒီကိစ္စဟာအစိုးရအဖွဲ့အတွင်းအရက်ဖက်နဲ့စစ်ဖက်ကြားမှာဆုံးဖြတ်ချက်တိတိကျကျမရှိသေးတာကြောင့်လို့ယူဆတယ်လို့ဆိုပါတယ်
တပ်ပိုင်းနဲ့တို့ညှိနှိုင်းမှုတွေမကြည့်ဘူးလို့ကျွန်တော်ဒီလိုပဲမြင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ပြောတာကတက်ကနေဖြစ်ဖြစ်ပေါ့နော်။တကယ်လို့တက်ကမဟုတ်ဘူးဆိုရင်အားလုံးရဲ့ကိုစားဟိုခိုင်ခိုင်မာမာတက်တည်ပြုတ်နိုင်တဲ့တယောက်ယောက်ကနေမှကျွန်တော်ကိုလက်မချိုးပေးပါလို့တောင်းဆိုထားတာ။အဲ့တော့ဒီကိစ္စကတက်ဘက်ကလည်းမချိုးဘူး။ဟိုအစိုးရဘက်ကလည်းကိုစားမပြုတ်နိုင်ဘူးဆိုတော့ဒါတို့အစိုးရဘိုင်းနဲ့ဒီတက်ဘက်ကဟိုညှိနှိုင်းမှုတွေမကြည့်ဘူးလို့ကျွန်တော်ဒီလိုပဲမြင်ပါတယ
်။ဘုံမှုချုပ်ကွမ်မော်ပြောပြတာပါ။အစိုးရကတော့ငញ្ញံရေးအတွက်စကားပြောဆိုရမှာအချိန်ယူရမယ်လို့ဒီကနေ့ပေးပို့လာတဲ့စာမှာရေးသားထားပါတယ်။ဒါအပြင်ဇွန်လ30ရက်နေ့ဆွေးနွေးပွဲမှာအစိုးရဘက်ကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ဆိုတဲ့စကားနဲ့ပတ်သက်ပြီးတော့လဲတမန်ကြည့်ရင်တော့ရှင်းနေတယ်လို့ထင်ရပေမဲ့ဒီစကားအသုံးအနှုန်းပေါ်မှာ KIO အနေနဲ့ကသတိထားပြီးစောင့်ကြည့်နေတယ်လို့ဗမုချုပ်ကွမ်ဘောကပြောပါတယ
်နိုင်ငံရေးကိုနိုင်ငံရေးနဲ့ဖြည့်ရှင်းမယ်ဆိုတော့နည်းရတော့နည်းနည်းရှိနိုင်ပါတယ်ဟိုအရင်ကျွန်တော်ကိုအရင်တော့ကပြောသလိုပဲဟိုအခုဥပဒေပေါင်းဆဲကိုလာခဲ့ပါဟို DGF လက်ခံပါပြည်သူ့လွှတ်တော်ထဲကိုလာခဲ့ပါလို့ပြောတဲ့နည်းဒါတနည်းပေါ့နော်နောက်တနည်းကတော့ကဲဒါဆိုရင်ကျွန်တော်ဘယ်လိုဆွေးနွေးကြမလဲဘယ်လိုလုပ်ရင်ပြည်လဲမလဲဆိုတော့နည်းနည်းနည်းပေါ့အဲ့တော့ဒီနည်းနည်းမှာအခုအစိုးရတစ်ကဟိုဘယ်နည်းကိုသူဦးစားပေးရွေးချယ်မလဲဆိုတဲ့အပေါ်မှာပဲမူတည်မှာပါ
KIO တောင်းဆိုနေတာကတော့တကယ်ဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုဇပွဲဝိုင်းမှာထိုင်ပြီးဖြေရှင်းဖို့ဆိုတာပဲဖြစ်တယ်ဆိုတာမိမိတို့အနေနဲ့အတိအလင်းပြောထားပြီးဖြစ်တဲ့အကြောင်းလွတ်တော်ထဲမှာစကားပြောဆိုဖို့အလင်းဝင်ဖို့ဆိုတဲ့နည်းလမ်းကိုတော့လုံးဝလက်မခံနိုင်ပါဘူးလို့ဗိုလ်မှူးချုပ်ကွမ်ဘောကပြောသွားပါတယ်ခင်ဗျာ